အစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ပါရှင်များခင်ဗျာညှော်လင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီအထိ25မီတာ kilohertz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kilohertz 11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရယ်ရှင်။ဒေါက်တာရှင်များရှင်။အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာစေဖို့ယင်ကျမ်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရယ်ရှင်။
တော်တရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားသောက်နေကြရတဲ့ဆိုတာလူတိုင်းသိပါပဲစားသောက်မှုမမှန်ကန်တာတွေစားသောက်မှုအချိန်မတော်တာတွေအချက်အပြုတ်မမှန်ကန်တာတွေကြောင့်ကျန်းမာရေးတွေထိခိုက်လာလို့ရောဂါပြရတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်ဒါကြောင့်ကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစတော့နေထိုင်ပြုမှုတင်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှော်လင့်ခြင်းအတမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြရအောင်သောတာရှင်များရှင်ဒီနေ့မှန်နှမုံနဲ့တူညီခြင်းဆိုတဲ့အကြောင်းကိုလေ့လာကြစို့နေရာဒေသအသီးသီးမှာရှိတဲ့လူများစွာတို့ဟာအာဟာရနဲ့ပြည့်စုံပြီးကျန်းမာရေးနဲ့ညီညွတ်တဲ့အစားအစာတွေထုတ်လုပ်တဲ့အတပညာကိုမှန်မှန်ကန်ကန်အသုံးပြုကြလိမ့်မယ်ဆိုရင်ထာဝရဘုရားသခင်ဟာအဲ့ဒီအတပညာကိုသူတို့ကိုတေချာပေါက်ပေးသနာတော်မူပါလိမ့်မယ်။တိရစ္ဆာန်တွေမှာယောဂဗျာတွေပုံမှန်များပြားလာလျက်ရှိတဲ့အတွက်မျိုးနှင်းချင်းအသင်းသားမဟုတ်တဲ့သူတွေတောင်မှမကြမီအချိန်အတွင်းအသားစားခြင်းကိုရပ်တန့်ချပြလိမ့်မယ်။ဘာကြောင့်လဲဆိုရင်ကျန်းမာရေးနဲ့ညီညွတ်တဲ့အစားအစာတွေကိုပြင်ဆင်ကြဖို့ဖြစ်တယ်။လူတို့ရဲ့အသက်တာကိုရှည်စေပြီးယောဂဗျာကိုမဖြစ်စေတဲ့အစာတွေထဲမှာသစ်သီးဝလံတွေအခွန်မာအစစ်တွေနဲ့ဟင်းသီးဟင်းရွက်တွေကိုပါထည့်သွင်းစားသုံးကြဖို့နိုင်ငံအသီးသီးမှာရှိတဲ့လူတွေကိုထာဝရဘုရားသခင်တွန်းတင်တော်မူလိမ့်မယ်။အခုအချိန်မှာဈေးမှာရှိတဲ့အစာတွေကိုကျန်းမာရေးနဲ့ညီညွတ်တဲ့အစာဖြစ်အောင်စဟချက်ပြုတ်နည်းကိုမတိခဲ့တဲ့သူတွေဟာမြေထွက်အစာအစာတွေကိုစမ်းသပ်ချက်ပြုတ်ပြီးတတိပညာရှိရှိလှုပ်ဆောင်ကြလိမ့်မယ်။အဲ့ဒီမြေထွက်သီးနှံတွေကိုအသုံးပြုပုံနဲ့ပတ်သက်တဲ့အလင်းတရားတွေကိုလည်းရကြလိမ့်မယ်။ဖျားသခင်ဟာသူတို့ကိုလှုပ်ဆောင်ရမယ့်အရာတွေကိုပြတ်တာတော်မူပါလိမ့်မယ်။ကဘာတစ်ချမ်းမှာရှိတဲ့လူသားတွေဟာကျွမ်းကျင်မှုနဲ့နားလည်မှုတွေကိုပေးသနာတော်မူတဲ့ဖျားရှင်ဟာတခြားကဘာတခြားမှာရှိတဲ့လူသားတွေကိုလည်းကျွမ်းကျင်မှုနဲ့နားလည်မှုတွေကိုပေးသနာတော်မူပါလိမ့်မယ်တိုင်းနိုင်ငံအသီးသီးမှာရှိတဲ့စာနာရိတ်ခါတွေကိုနိုင်ငံအများမှာတင့်လျော်သလိုအသုံးပြုနိုင်ဖို့အတွက်ပြင်ဆင်ပေးဖို့ဟာထာဝရဘုရားသခင်ရဲ့အကြံစီတော်ဖြစ်ပါတယ်ဘုရားသခင်ဟာဣသရေလလူတွေကိုဆက်လက်အသက်ရှင်နေထိုင်ဖို့ကောင်းကင်ကနေမာနမုတ်ကိုချပေးခဲ့တဲ့ဤသူဒီတိုင်းပြည်တွေမှာထွက်တဲ့စာနာရိတ်ခါတွေကိုလည်းအသာအစာပြင်ဆင်စားသုံးတတ်အောင်ကျွမ်းကျင်မှုများနဲ့အသိဉာဏ်တွေကိုချပေးတော်မူပါလိမ့်မယ်။ကောင်းခင်ကမာနမုတ်ချပေးတော်မူခဲ့တဲ့ဣသရေလလူတွေကိုကောင်းခင်မှာမာနမုတ်ချပေးတော်မူခဲ့တဲ့ဘုရားသခင်ဟာအသက်ရှင်ဆိုးဆန်ဆဲဖြစ်ပါတယ်။ကိုတော်ဘုရားဟာကျမ်းမာရေးနဲ့ညီညွတ်တဲ့အစားအစာတွေကိုပြင်ဆင်တတ်အောင်အသိဉာဏ်နဲ့ကျွမ်းကျင်မှုတွေကိုချပေးတော်မူလိမ့်မယ်။အာဟာရနဲ့ပြည့်စုံတဲ့ဟင်းလျာတွေကိုချက်ပြုတ်တဲ့အခါမှာမိမိလူတို့ကိုလမ်းပြတော်မူလိမ့်မယ်။ တာဝန်ရှိတဲ့မိမိအိမ်သားတွေအတွက်တမကပါဘူးဆေးရသားတွေအတွက်ပါအဲ့ဒီအစာတွေကိုပြင်ဆင်တဲ့အခါမှာသူတို့စွမ်းဆောင်နိုင်တဲ့အရာတွေကိုသူတို့ကိုယ်တိုင်မြင်တွေ့စေလိုတော်မူမယ်မိမိတို့ဟာထာဝရဘုရားသခင်ကိုကိုယ်စားပြုပြီးရှိနေတာကိုရောမိမိတို့မှာရှိနေသမျှအရာအလုံးဟာကိုရောဘုရားချပေးတော်မူတဲ့အရာများဖြစ်တာကိုရောအတိမှပြုပြီးခရစ်တော်ဘုရားနီးတူရဲ့ရောတဲ့စိတ်တဘောကိုသူတို့ကိုထင်ရှားစေကြဖို့ဖြစ်တဲ့ဆိုတဲ့အကြောင်းကိုဒီနေ့အစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျမ်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင်
တရားဒေသနာတော်ကိုတိတ်ခါရောယထမဆရာဦးတိမောင်ဆဲမှဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။နာတော်တာစီရင်ခွန်အာယူကြပါစို့
ကျွန်တော်မိတ်ဆွေများမင်္ဂလာပါ။ယနေ့တရားတော်နေ့တည်းမှာပြန်လည်ပြီးတော့မိတ်ဆွေတို့နဲ့ပြန်လည်ဆုံတွေ့ရတယ်။မျော်လင့်ခြင်းဓမ္မဒေသနာကနေမှနေ့တိုင်းနေ့တိုင်းသတင်းစကားကိုကြားနာနေရတယ်ဒီနေ့ကတော့ဆက်လက်ပြီးတော့နာတော်တာဆင်ရမယ်သတင်းစကားကတော့စက္ကန့်အနံပါဆိုတဲ့သတင်းကိုပေးသွားမှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ရဲ့တက်တာမှာစက္ကန့်အနံပါဘယ်သူကိုစက္ကန့်အနံရမလဲ။เนาะအဲ့ဒါကိုမိကုံးလေးကိုစိတ်ထဲမှာထားပြီးတော့ကျွန်တော်တို့ခတလေးဆူတောင်းကြပါစို့။တကောင်းငင်မုန်းနဲ့တရှိလို့မတော်ဖပါဗျာ။ယနေ့တာရတော့နေ့ကိုပြန်လည်ပြီးတော့တာမီတို့ကိုပေးခဲ့တယ်။ကိုတို့ကိုဂျေစုတင်တယ်။တာမီတို့ရဲ့တက်တာမှာကြမ်းမာခြင်းပျော်ရွှင်ခြင်းငြိမ်သက်ခြင်းအပြည့်ဝဖြင့်ပြန်လာပြီးတော့နေသိမ့်မှာကရိုရှင်နေတူမိတ္တန်ရဖွဲ့ခွင့်ရတဲ့အတွက်လည်းကိုရောကိုကျေးဇူးတင်ပါတယ်။အဖပါဗျာယနေ့နေသိမ့်မှာတို့ရှင်စက္ကန့်အနံမှာဆိုတဲ့သတင်းစကားကိုကြားနာရမယ်ဖြစ်ပါတယ်။ဒီသတင်းစကားပေါ်၌ကရိုရှင်ပြားဆက်လက်၍ဝိညာဉ်တော်အဖင်တိုးထီတော်မူ၍ကောင်းချီးပေးတော်မူခြင်းအဖင်တာမီတို့ကြားနာရတဲ့ခါမှာလည်းပုံမရဲ့ဝိညာဉ်ခွန်အားတိုးပွားရသောခွင့်ကိုလည်းပေးတော်မူကြောင်းတပိုက်တော်တာလသခင်ခရစ်တော်၏နာမတော်ကိုမြည်ပြီးစတော်မှာတယ်ဖပါဗျာ။အာမင်။ဟုတ်ကဲ့ချစ်တော်မိတ်ဆွေများနော်ဖယားသခင်ကအရာခတ်သိန်းကိုဖန်ဆင်းတော်မူတဲ့အတွက်ကြောင့် ရွှေငွေမှစပြီးတော့အဖိုးတန်တဲ့ကြောင်းမြတ်များဟာလို့ရှိရင်ဘုရားသခင်ရဲ့ဥစ္စာဖြစ်တယ်ဆိုတာကိုကျွန်တော်တို့လေ့လာခဲ့ပြီးပြီ။နောက်ဒါရရောက်ဒီတရားတော်များကိုကျွန်တော်တို့နားလည်ပေမယ့်ဆိုလို့ရှိရင်ဘဝရဲ့စစ်မှန်တဲ့အတိတ်ပဲကိုကျွန်တော်တို့ကနားလည်နိုင်မယ်နော်။ကျွန်တော်တို့ရဲ့ခန္ဓာကိုယ်အနေမှာစပြီးတော့ကျွန်တော်တို့ရဲ့မိသားစုကျွန်တော်တို့ရဲ့သားသမီးဝင်ဝင်နဲ့နေရတဲ့အိမ်မှာဆိုလို့ရှိရင်အရာခတ်သိန်းကဘုရားသခင်ပိုင်ဆိုင်တယ်ဆိုရင်ကျွန်တော်တို့မှာတော့ရှင်ဘာတွေများတာဝန်ရှိအောင်ပါလဲเนาะကျွန်တော်တို့ဘာတာဝန်ရှိအောင်မလဲဘုရားသခင်ကအရာခတ်သိန်းကိုပိုင်ဆိုင်တဲ့အတွက်ကြောင့်ကျွန်တော်တို့ဘုရားသခင်ရဲ့ပိုင်ဆိုင်တဲ့အရာတွေကိုရထားတဲ့ကျွန်တော်တို့မှာတော့ရှင်ဘာတွေတာဝန်ရှိမလဲဆိုတာကိုမာလခိခန်းကြီး၃ငယ်၈ကနေမှာ၁၇မှာတော့ရှင်အတိအလင်းဖော်ပြထားပါတယ်ဒါကြောင့်မယုံနိုင်ဘဲဖြစ်တဲ့အဖြစ်ကိုဖော်ပြထားတဲ့ဗိမဲ့လဲတန်ပေါင်းများစွာသောလူတို့ကတော့ရှင်လွန်ကျူးနေကြတယ်ဖျားသခင်ကဘလို့ဖော်ပြထားလဲလူသည်ဖျားသခင်ဤဥစ္စာကိုလူယူရမည်လောတို့မေးပါတယ်เนาะယနေ့အဲဒီရာဆိုရှင်မယုံနိုင်ဘွယ်တာဖြစ်ပါတယ်ကျွန်တော်တို့အားဆိုရှင်ကိုစားသေးခံဖို့ရံအတွက်မိမိရဲ့ကျွန်တော်တို့ကိုစားအသေးခံနိုင်ဖို့ရံအတွက်မိမိရဲ့သားတို့ကိုစွန့်တော်မူတဲ့ဖန်ဆင်းခြင်းဖျားသခင်ရဲ့ဥစ္စာကိုဘယ်လိုခိုးယူဝင်မလဲလို့ကျွန်တော်တို့ကမေးခွန်းထုတ်เสียအကြောင်းရှိပါတယ်နော်ဖရာသခင်ကိုကျွန်တော်တို့ကလူရဲဖို့ရံအတွက်ကြံစီဝင်ပါသလားနော်ဖရာသခင်ကသို့တော်လဲတဲ့တင်တို့ဒီငါဥစ္စာကိုလူယူကြပြီတဲ့ချစ်တော်မိတ်ဆွေကျွန်တော်တို့ကတို့ချင်အဘယ်တို့လူယူကြပါသလဲနော်ဘာကိုလူယူတယ်လို့မေးမယ်ဆိုလို့ရှိရင်တော့ဖရာကပြောတာလေဆယ်ဖို့တဖို့ကိုလည်းကောင်းပူတော်တကာတို့ကိုလည်းကောင်းလူယူကြပြီဟုဖရာသခင်မိန့်တော်မူပါတယ်တမာကျန်းစာကားလို့ရှိရင်ဘယ်လိုပေါ်ပြရတာလဲသူ့ဥစ္စာကိုမခိုးရလို့ဆိုပါတယ်။ဒါကြောင့်လူတန်းပေါင်းများစွာတို့ဟာဆိုရှင်ဖရာရဲ့ဥစ္စာကိုခိုးနေကြပြီ။ဖရာသခင်ရဲ့ဥစ္စာကိုလူယူတဲ့အတွက်ကြောင့်ကျွန်တော်တို့မှာဆိုရှင်ကြားရောက်နိုင်တဲ့အရာ၂မျိုးရှိပါတယ်။အဲဒါကတော့ပထမတစ်မျိုးကတော့ကြိမ်ချင်းမင်္ဂလာနော်။ဒုတိယတစ်မျိုးကတော့ဆိုလို့ရှင်တော့ဘဝတက်တာရဲ့စစ်မှန်တဲ့အဓိပ္ပာယ်ကိုလက်လွတ်ဆုံးရှုံးရမယ့်အရာဖြစ်ပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတင်တော့ဆိုရှင်ကြိမ်ချင်းမင်္ဂလာကိုခံရကြ၏အကြောင်းမူကားပြည်သူပြည်သားအပေါင်းတို့သည်ငါဥစ္စာကိုလူယူကြပြီဆိုပြီးတော့တမန်ကျမ်းစာကဖော်ပြထားပါတယ်။အဲဒါကြောင့်ဆယ်ဖို့တို့ဖို့ရှိသမျှတို့ကိုဗန္နာတိုက်ထဲသို့သွင်း၍ငါအိမ်တော်၌စားစရာရှိစေခြင်းကပြုကြလော။ကျွန်တော်တို့အားဆိုရှင်ဘုရားသခင်ရဲ့ဥစ္စာကိုထိမ့်သိမ့်နဲ့ဗန္နာစိုးများဖြစ်ကြပါတယ်။ကျွန်တော်တို့အပေါ်မှာဆိုရှင်ရက်ရောတော်မူပါတယ်ဘုရားကနော်။ကျွန်တော်တို့ရဲ့ဝင်ငွေရဲ့90ရာခိုင်နှုန်းကိုကျွန်တော်တို့လိုသလိုအသုံးပြုခွင့်ဘုရားကပေးထားတယ်။ဒါပေမဲ့เนาะ10ရာခိုင်နှုန်းကိုကိုတော်ကပြန်အပ်ဖို့ရတဲ့တောင်းဆိုပါတယ်။ဘုရားကကျွန်တော်တို့ကိုဘာသတင်းကောင်းပေးထားတယ်ဆိုတော့ငါသည်မိုးကောင်းကင်ပြင်ပေါက်ကိုဖွင့်၍ကောင်းချီးမင်္ဂလာကိုအကုန်အစင်သွန်းလောင်းမည်မသွန်းလောင်းမည်ကိုထိုတို့ဆုံသွန်းကြလောဆိုပြီးတော့မာလခိခိုင်းတော့ငယ်10မှာဆိုရှင်အတိလင်းဖော်ပြထားပါတယ်။ဒါကြောင့်ဘုရားသခင်ကိုလူရက်ပါကကျွန်တော်တို့ကြိမ်ချင်းမင်္ဂလာခံစားရမှာဖြစ်ပြီးတော့တစ္ဆာရှိပြီးတော့ရဲရောမယ်ဆိုလို့ရှင်တော့ကောင်းချီးမင်္ဂလာခံစားရမှာဖြစ်တယ်။နော်ကောင်းစီကောင်းချီးမင်္ဂလာခံစားရမှာဖြစ်တယ်။ထားတရားနေရာမရှိလောက်အောင်လို့ရှင်ကောင်းချင်းမင်္ဂလာများသွန်းလောင်းပြီဖြစ်တဲ့ဆိုတဲ့အကြောင်းကိုလည်းဘုရားကဂရုတော်ရှိပါတယ်။အဲဒါကြောင့်ချစ်တော်မိတ်ဆွေကျွန်တော်တို့ရဲ့အသက်တာမှာဆိုလို့ရှိရင်ဘုရားကစက္ကပ်ဖို့ရန်အတွက်အဓိကပါပဲဆယ်ဖို့တဖို့ကိုဘုရားကပြန်လည်ပြီးတော့စက္ကပ်ခံတာဖြစ်ပါတယ်။နော်။ဘုရားကအားလုံးကိုပေးထားတယ်။နော်။ဘုရားကကျွန်တော်တို့ကိုဖန်ဆင်းပေးတယ်။ကျွန်တော်တို့မှာရှိတဲ့သားသမီးတွေကိုလည်းဖန်ဆင်းပေးတယ်။ကျွန်တော်တို့မှာရှိတဲ့ဥစ္စာတွေကိုလည်းဘုရားကဖန်တီးပေးထားတယ်။ကျွန်တော်တို့မှာရှိတဲ့နော်ရလတ်တွေကိုလည်းဘုရားကပေးထားတယ်။နေ့စဉ်နေ့ရက်မြကျွန်တော်တို့ကိုဝင်ငွေတွေဘုရားကပေးထားတယ်။မိသားစုစားဝတ်နေရေးအတွက်ဘုရားကလိုလေဆင်းမရှိအောင်ကောင်းကြီးတွေသွန်လောင်းချပေးထားတယ်။ဒါကြောင့်ဘုရားကသူ့ဘက်မှာတို့ရှိရင်ပြန်လဲပြီးတော့တစ္ဆာရှိဖို့ရတဲ့ဘုရားကကျွန်တော်တို့ကိုစက္ကပ်ခိုင်းတာဖြစ်ပါတယ်။ဘုရားကပြန်တောင်းတာကဆယ်ဖို့တဖို့နော်။ဆယ်ဖို့တဖို့နော်ငွေတရာရရင်ကျွန်တော်တို့10ထည့်မယ်။တထောင်ရရင်ကျွန်တော်တို့တရာထည့်မယ်။တထောင်ရကျွန်တော်တို့တထောင်ထည့်မယ်တသိန်းရကျွန်တော်တို့တထောင်ထည့်မယ်ဒါကြောင့်ဘုရားသခင်ကကျွန်တော်တို့ကိုပေးထားတဲ့ထည့်ရနေမှာဆယ်ဖို့တဖို့ကိုငါရဲ့ဘန္နာတော်တိုက်ထဲမှာသွင်းပြီးတော့ငါအိမ်တော်မှာစားတရားရှိဖို့ရန်အတွက်ပြုတ်ပေးပါဆိုပြီးတော့ဘုရားကတောင်းနေတာဖြစ်ပါတယ်ဒါကြောင့်ချစ်တော်မိတ်ဆွေကျွန်တော်တို့တစ္ဆာရှိပြီးတော့ဘုရားဘက်မှာဆိုရှင်ဆက်ကပ်မယ်ဆိုလို့ရှင်တော့မိတ်ဆွေဘုရားကပြောထားတယ် ကောင်းငင်ပြွင်းပေါက်ကိုဖွင့်ပြီးတော့ကောင်းချင်းမင်္ဂလာအကုန်စင်သွန်းလောင်းမယ်တဲ့နော်ပြွင်းပေါက်တွေအားလုံးကိုဖွင့်ပြီးတော့ကျွန်တော်တို့ပုံမှာဖခင်ကကောင်းကြီးတွေသွန်းလောင်းပေးမယ်ဖခင်ကသူ့ရဲ့မှုတော်အတွက်ဆက်ကပ်ဖို့ရန်အတွက်ဆယ်ဖို့တဖို့ကိုပေးမယ်ဆိုရင်တော့မိတ်ဆွေပေါ်မှာကြလာမယ်ကောင်းချီးမင်္ဂလာတွေကတော့မရေမတွက်နိုင်တော့အောင်ကောင်းကြီးသွန်းလောင်းပေးမယ်ဆိုတာကိုဖခင်ကပြောထားပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေယနေ့တင့်ရဲ့တက်တာမှာကြိမ်ချင်းမင်္ဂလာထဲမှာမကြောက်ရောက်ဖ ೇನೆ ။ဖခင်ဘက်မှာတစ္ဆာရှိပြီးတော့ကောင်းချီးမင်္ဂလာကိုရရှိဖို့ရန်အတွက်ယနေ့ဘာကိုဆက်ကပ်ရမလဲဆိုတော့တင့်ပေါ်မှာဖခင်ကောင်းချီးပေးထားတဲ့ရလတ်တွေတွဲကနေမှာဆယ်ဖို့တဖို့သောကောင်းချီးမင်္ဂလာကိုဖခင်သခင်ထံမှာရဲ့ရောစွာဆက်ကပ်အံ့နံခြင်းအပြင်တဲ့ရဘွားတက်တာမှာဖခင်ရဲ့ကောင်းချီးမင်္ဂလာအကုန်စင်ခံစားရပါစေလို့ဆုတောင်းဆန္ဒပြုယူနေနေကုန်းချုပ်ပါတယ်မိတ်ဆွေဖခင်ကောင်းမြတ်ခြင်းပုံခံစားရပါစေ
ရှင်များအားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ရှင်။တောတာရှင်များရှင်အခုချိန်မှာစံပြအိမ်အောင်ဆိုတဲ့စာအုပ်ထဲက ကြီးမားသောဆုံးဖြတ်ချက်ဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါတယ်ရှင်။တော်တော်ရှင်များရှင်။မိတ်ဆွေဟာမင်္ဂလာဆောင်ရင်ခြေလန်းပြင်နေတယ်ဆိုရင်မင်္ဂလာဆောင်ပြီးတဲ့နောက်ပိုင်းစိတ်ဆင်းရဲမှုစိတ်ဒုက္ခရောက်ခြင်းတွေမတွေ့ကြုံရအောင်အခုမင်္ဂလာမဆောင်မီအချိန်မှာဒီကိစ္စနဲ့ပတ်သက်ပြီးလေးလေးနက်နက်စဉ်းစားဆုံးဖြတ်ရမှာဖြစ်ပါတယ်။စာရန်ဟာဉာဏ်ပညာကင်းမဲ့စွာမင်္ဂလာဆောင်တဲ့ကိစ္စကိုပြုလုပ်ရန်လူငယ်လူရွယ်တွေကိုတိုက်ခိုက်တဲ့အခါဒီအရာဟာအကြီးမားဆုံးလက်နက်ပဲဖြစ်ပါတယ်။အမျိုးသမီးတဦးရဲ့ပျော်ရွှင်မှုကိုထိထိရောက်ဖျက်ဆီးပြီးဘဝရတည်မှုကိုစိတ်ဒုက္ခရောက်အောင်လုပ်ရမှာအဲ့ဒီအမျိုးသမီးရဲ့ခင်မွန်းထက်စွမ်းဆောင်နိုင်တဲ့သူမရှိပါဘူး။စာရန်ဟာဘဝရတည်မှုကိုဝန်ထုတ်တဲ့ဖွဲ့အမင်္ဂလာတဲ့ဖွဲ့ဖြစ်အောင်လှုပ်ဆောင်နေပါတယ်။ထို့နည်း၎င်းပဲခင်မွန်းတဲ့တဦးရဲ့ကြိုးစားအားထုတ်မှုစိတ်ထုတ်ခါရောက်မှုကိုပြုလုပ်နိုင်တာဟာလည်းအမျိုးသမီးကသာစွမ်းဆောင်နိုင်တာဖြစ်ပါတယ်။ဒါကြောင့်အမျိုးသားနဲ့အမျိုးသမီးတို့ရဲ့ဘဝရတည်မှုဟာဆိုရင်အင်မတန်မှအရေးကြီးပါတယ်။ဒါကြောင့်မင်္ဂလာမဆောင်ခင်ဒီလူနှူးရဲ့အနာဂတ်မျှော်လင့်ချက်ကိုကောင်းမွန်စွာလေးလာဆန်းစစ်ဖို့ရန်အတွက်လိုအပ်ပါတယ်။ဒါကြောင့်လူငယ်လူရွယ်တွေကိုသူတို့ရဲ့အန္တရာယ်ကိုအထူးသဖြင့်ဖြစ်စေမဲ့မင်္ဂလာဆောင်ခြင်းရဲ့အန္တရာယ်ကိုကွက်ကွက်ကွင်းကွင်းတွေ့မြင်စေလိုပါတယ်။ထိမ်းမြလက်ထက်ခြင်းဆိုတာလူငယ်တွေရဲ့ဘဝအတ္တတာကိုဒီလောကအတွက်တော်၎င်းနောင်လာမဲ့ဘဝအတွက်တော်၎င်းဩစာတက်ရောက်မှုနဲ့ထိခိုက်မှုရှိတဲ့ကိစ္စရက်ကြီးတစ်ခုဖြစ်ပါတယ်။ဒါကြောင့်ထိမ်းမြမင်္ဂလာခြင်းနဲ့ပတ်သက်ရင်ဖရာသခင်ကိုဥထိတ်ထားရန်လိုအပ်လာပါတယ်။ခါတည်းလူငယ်များဟာမိမိရဲ့အိမ်တော်ဘက်ကိုစိတ်ကြိုက်ရွေးချယ်မယ်ဆိုတဲ့အတွေ့အမျိုးရှိကြပါတယ်။တခါတည်းမိမိရဲ့အိမ်တော်ဘက်ကိုဖရာသခင်ကရွေးချယ်ပေးနိုင်တယ်ဆိုတာကိုလူငယ်များဟာမေ့လျော့နေတတ်ပါတယ်။ကျွန်ုပ်တို့တတိထားရမှာကတော့ခင်ခရစ်တော်ဟာဒီလောကမှာတက်တော်ထင်ရှားရှိစဉ်ကသူ့စိတ်ကြိုက်ဘာတစ်ခုမှမလုပ်ခဲ့ပါဘူး။သခင်ခရစ်တော်ဟာသူ့လှုပ်ဆောင်မဲ့အရာတိုင်းကိုဖခင်မီးတော်လူတော်တိုင်းလှုပ်ဆောင်ခဲ့ပါတယ်။ဖရာသခင်ဟာစိတ်နှလုံးတစ်ခုလုံးအမျက်မျက်ဆုံးဖြစ်တဲ့ချစ်ချင်းကိုအလိုရှိပါတယ်။ဒါကြောင့်ထိမ်းမြမင်္ဂလာနဲ့ပတ်သက်ပြီးမှန်ကန်တဲ့ရှုထောင့်ရှိဖို့ရန်အတွက်လိုအပ်လာပါတယ်။တချို့သောသူတွေဟာထိမ်းမြမင်္ဂလာဆောင်တဲ့အခါငွေကြေးပြည့်စုံုံနဲ့လုံလောက်မယ်လို့ထင်တတ်ပါတယ်။မိသားစုတစ်ခုရဲ့ဂရိတစ္ဆာဟာဒီငွေကြေးနဲ့ချုပ်နှောင်လို့မရပါဘူး။ဒီငွေကြေးအဖြစ်လေထိမ်းမြမင်္ဂလာဟာအကြီးမားဆုံးအနောက်ရှက်ဖြစ်နေတတ်ပါတယ်။ထောင်တောင်းမကသောလူငယ်လူရွယ်တွေဟာမေတ္တာခေဟေဆဲပေါင်းဖက်ကြပေမဲ့အတွဲမညီကြပါဘူး။တချို့အင်တော်များမှာပူပန်မှုတွေစိတ်ဒုက္ခတွေနဲ့တွေ့ကြုံရလျက်ရှိပါတယ်။ဒါကြောင့်မိမိအင်တော်ဘက်ကိုရွေးချယ်တဲ့အခါအလောတကြီးမဆုံးဖြတ်ဘဲတည်တည်ချာချာလေ့လာပြီးဖျားသခင်ထံစက္ကန့်အနှံပြီးမှသာရွေးချယ်ဖို့ရန်အတွက်အထူးလိုအပ်လာပါတယ်။အလောတကြီးရွေးချယ်ဆုံးဖြတ်မယ်ဆိုရင်အင်တော်ကြပြီးတဲ့အခါမကြင်နဲ့ချင်းမပျော်ရွှင်ခြင်းနေနဲ့တွေ့ကြုံရတတ်ပါတယ်။မင်္ဂလာဆောင်ရန်ကြံရွယ်နေတဲ့သူတွေဟာသူတို့ရဲ့တီထောင်မဲ့အိမ်တော်တဲ့ဟာဘလို့အီအသွေးတွေနဲ့ဩဇာတရားမှုရှိမယ်ဆိုတာကိုစင်ကျင်သင့်ပါတယ်။သူတို့ဟာမိဘအခြေအနေတို့ရောက်တဲ့အခါဖခင်သခင်ဟာသူတို့လက်၌ကြီးလေးတဲ့တာဝန်ကိုယုံကြည်လွှဲအပ်ထားတော်မူတယ်။သူတို့မှရရှိလာမဲ့သားသမီးများဟာဤလောကရဲ့ကောင်းစားရေးအတွက်တော်၎င်း၊နောင်ဘဝအတွက်ပျော်ရွှင်မှုတော်၎င်းမိဘတွေအပေါ်မှာအများဆုံးမူတည်ပါတယ်။တာသမီတွေအတွက်ပိုင်ဆိုင်ထားတဲ့ကိုယ်ခန္ဓာနဲ့ဇာရိတ်တပိုင်းဆိုင်ရာဒစိတ်ကိုမိဘတွေအနေနဲ့အများဆုံးဆုံးဖြတ်သတ်မှတ်ပေးရမှာဖြစ်ပါတယ်။အိမ်တော်ရဲ့အကျင့်ဇာရိတ်တပေါ်မှာလူအဖွဲ့အစည်းရဲ့အခြေအနေဟာအမိပြုနေပါတယ်။အိမ်တော်တိုင်းရဲ့ဩဇာတည်ရောက်မှုဟာဒီအိမ်တော်ရဲ့အတက်အကျအခြေအနေကိုပြောပြပါလိမ့်မယ်။နားဆင်ခဲ့ကြတဲ့သောတာရှင်များအားလုံးပေါ်ဖဖျရှင်ကောင်းချီးချပေးပါစီရှင
်Thank you.
တော်ရှင်များရှင်ကျမတို့ရဲ့ဓာတ်ရိုက်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်။
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့0969986176ဖြစ်ပါလေရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39969886169တို့ဆက်သွယ်မြင်နိုင်ပါလေရှင်
။ဒေါက်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်တဲ့ခြင်းဖြစ်ပါလေရှင်
။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းချီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ជ ேசு တင်ပါတယ်ခင်ဗျာ